တ်ရေးရပြီးမကြမီဖြစ်ပေါ်တဲ့ပြည်ရင်းစစ်ဟာယနေ့အထိတောက်လောင်နေစေလို့ပြောနိုင်ပါတယ်ခိတ္တခဏအပြစ်ရချိန်ကလွဲလို့ပြည်내အချို့မှာတိုက်ပွဲဖြစ်နေကြပါတယ်2021ຫນွေဦးတော်လှန်ရေးဖြစ်ပေါ်တဲ့အခါပြည်တွင်းစစ်အရှိန်အဟုန်ကပြင်းထန်လာပြန်ပါတယ်အာဏာသိမ်းစစ်ကောင်စီစန့်ကျင်ရေးလက်နက်ကင်လှုပ်ရှားမှုများပြားလာတဲ့အလျောက်ဘေဘက်ကအာသာတယ်ဘေဘက်ကအာနေတယ်စသဖြင့်သုံးကပ်လာကြပါတယ်တရင်တပါတို့ရဲ့အေးအေးယူခံရပြီးတရင်လွတ်လပ်မှုမရှိလို့ခမရခက်ခဲတယ်လို့လည်းပြောကြပါတယ်နိုင်ငံတကာစာနယ်ဇင်းတွေမှာလေ့လာသူအမျိုးမျိုးကအမျိုးမျိုးထင်ကြီးပေးကြပါတယ် VOA ဆောင်းပါရှင်ဇွန်ဘာပီတာကတော့မိုးတွင်းမှာစစ်ကောင်စီရဲ့ရန်တရားတွေတည်ယူပို့ဆောင်မှုခက်ခဲတာဟာ PDF ပြည်သူ့ကာကွယ်ရေးတပ်တွေအတွက်အခွင့်ကောင်းပဲလို့ဇွန်လ9ရက်နေ့ကသုံးသပ်ပါတယ်ဝိုင်းရင်တူတေတီအန်တိုနီဒေးဗစ်ကလည်း PDF တပ်ဖွဲ့တွေဟာသူတို့နေရာကိုထိန်းချုပ်ထားနိုင်ပြီဖြစ်လို့ပိုပြီးအခြေခံလာတဲ့သဘောလို့ဆိုပါတယ်
။ဒါပေမဲ့လည်းတရုတ်နဲ့ BNN ပြည်တွင်းစစ်ကိုသင်ခန်းစာယူဖို့လဲအန်တိုနီဒေးဗစ်ကတင်ပြထားပါတယ်။ကျေးလက်ပြောင်ကြားဘဝကနေအောင်ဝဲခံဖို့အဆင့်3ဆင့်ကျော်ဖြတ်ရမယ်လို့ဆိုပါတယ်။ပထမအဆင့်မှာပြောင်ကြားတက်တွေဟာကြီးထွားလာပါတယ်။ဒုတိယအဆင့်ကပြည်သူပျောက်ကြားနဲ့စစ်ကောင်စီအင်အားပြိုင်ကြတဲ့လိခဲတဲလဲအခြေအနေဖြစ်ပါတယ်။တတိယနဲ့နောက်ဆုံးအဆင့်မှာပျောက်ကြားဘဝကနေပုံမှန်တက်အဖြစ်အသွင်ကူးပြောင်းသွားပြီးအချက်ချာကြတဲ့နေရာတွေကိုထိန်းချုပ်လာနိုင်ပါတယ်။ဒီလိုအဆင့်၃ဆင့်ပြောင်းလဲသွားပုံဟာအခြေအနေကိုလိုက်ပြီးရောထွေးသွားတာမျိုးလည်းရှိတယ်လို့ဆိုပါတယ်။အချိန်အကြာဆုံးကတော့သူမသားကိုမသားလိခဲတဲလဲဖြစ်နေတဲ့ဒုတိယအဆင့်ဖြစ်ပါတယ်။တတိယအဆင့်မှာတော်လိုင်းရင်အตาရပြီးအောင်ဝဲခံဖို့အချိန်အတိုဆုံးကာလဖြစ်ပြီးတစ်နှစ်လောက်သာကြာနိုင်တယ်လို့ဆိုထားပါတယ
်ပြည်တွင်းစစ်ဟာလက်ခဲတင်းလင်းကာလကိုရောက်နေပုံရပြီမဲ့ဘယ်လောက်ကြာမယ်ဆိုတာကိုတော့ခမားရခက်ခဲတယ်လို့အန်တိုနီဒေးဗစ်ကဆိုပါတယ်စစ်ကောင်စီတပ်မှလူအင်အားပြဿနာရှိနေပြီမဲ့လက်နက်အင်အားနဲ့ဖွဲ့စည်းမှုရှိနေပါသေးတယ်တော်လိုင်းရင်တပ်ဖွဲ့တွေဟာလက်နက်အင်အားနဲ့ဖွဲ့စည်းမှုမှာအားကောင်းအောင်ကြိုးပမ်းနေရဆဲဖြစ်ပါတယ်ဒီနေရာမှာတရင်ကချင်ကရားနဲ့ချင်းစတဲ့တိုင်းသားတပ်တွေအရေးပါလာပါတယ်သူတို့နဲ့ PDF တပ်တွေပူးပေါင်းဆောင်ရွက်လာရင်လက်ခဲတင်းလင်းကာလဟာလည်းတူတောင်းသွားနိုင်ပါတယ်ဒီကြားထဲမှာအရင်ကလိုအပြစ်အခရစဲရေးလှုပ်လာရင်တော့ပြည်တွင်းစစ်ကာလပြာရှည်သွားနိုင်ပါတယ်တဲ့
CSIS အဖွဲ့ကဝိုင်းရင်သူတွေသည်မိုက်ကယ်မာတင်ကတော့စစ်ကောင်စီဟာဆက်လက်ရပ်တည်နိုင်အောင်မနှဲကြိုးပမ်းနေရတယ်လို့ဆိုပါတယ်။တော်လိုင်းရေးတပ်တွေလက်နက်အင်အားနဲ့စီးလုံးမှုအင်အားကောင်းဖို့လိုတယ်လို့ရဲမျိုးဟင်းနဲ့လူကတ်စ်မေယာကယူဆပါတယ်။ဒါပေမဲ့စာနယ်ဇင်းအမျိုးမျိုးမှာအမြင်အမျိုးမျိုးကိုတွေးနိုင်ပါတယ်။တော်လိုင်းရေးအောင်ပွဲခံတော့မယ်လို့လူမှုကွန်ရက်တွေမှာရေးသားကြတာကိုကြည်ပြီးစိတ်ကူးနဲ့ကြည်နူးနေမဲ့ NDA ကိုကြုံတွေ့နိုင်တယ်လို့ Economist စာဆောင်ကသုံးသပ်ပါတယ်။တော်လိုင်းရေးတပ်ဖွဲ့အများအပြားပေါ်ပေါက်နေပြီးမြို့နယ်တစ်ခုတည်းမှာတပ်ဖွဲ့10ဖွဲ့ကျော်ရှိနေပါတယ်။ဒါပေမဲ့လက်နက်ခဲယမ်းရှားပါတော်မှုပျောက်ကြားခြုံခိုတိုက်ပွဲနဲ့လုံခြံတပ်ဖြတ်တာလောက်သာလုံနိုင်ကြပါတယ်တဲ့။တပ်ဖွဲ့လေးတွေတိုင်းပြည်နေရာအနှံ့အပြားမှာတိုက်ခိုက်နေတာကိုသတင်းရယူဖို့အခက်အခဲရှိနေပါတယ
်။သတင်းယူတာကိုပြစ်မှုအဖြစ်မြင်နေလို့တိုက်ပွဲသတင်းကိုတီးကြားအတည်ပြုနိုင်မှုအလွန်ခက်ခဲပါလေ။သက်ဆိုင်ရာအစိုးရဌာနကိုဖိဆက်မေးတော့လေမပြေနိုင်တာကများပါတယ် PDF အင်အားခမရမှာလည်းအမျိုးမျိုးဖြစ်နေပါတယ် PDF အင်အားတသိန်းလောက်ရှိပြီး40ရာခိုင်နှုန်းမှာလက်နက်ရှိတယ်လို့ War on the Rocks စာဆောင်မှာဖော်ပြပါတယ် Anthony Davis ကတော့အင်အား9000နဲ့တသိန်းကျားမှာရှိနိုင်ပြီး20ရာခိုင်နှုန်းလောက်သာလက်နက်ခြင်နိုင်တယ်လို့ဆိုပါတယ်ဘန်ဒါရေးစီရေးမှာကူညီမှု NUG ကိုယ်စားလှယ်တွေဥရောပမှာမြစ်တာရက်ခံတာပါလေပခုံးထမ်းပြလို့ရတဲ့စတင်ဂါလိုဒုံးကြီးတရာလောက်နဲ့စစ်သုံး M4 မောင်းမြန်တနတ်တွေအလုံးအလောက်ရရင်အောင်ပွဲခံနိုင်မယ်လို့တော်လိုင်းဘက်ကခမနာကိုဒေါ်လာသန်းတထောင်မကျော်ဘူးလို့မိုက်ကယ်မာတင်ကဆိုပါတယ်ဒီမိုကရေစီအတွက်ကြိုးပမ်းနေတဲ့အဖွဲ့အစည်းတွေကိုကူညီရမယ်လို့2020 NDAA အုပ်ဒေမှာဖော်ပြထားပေမဲ့ဘိုင်ဒန်အစိုးရမှာဆက်လက်နဲ့ကူညီဖို့အစီအစဉ်မရှိတဲ့အတွက်ပြည်တွင်းစစ်ရေရှည်ဖြစ်ဖို့သာအလားအလာရှိနေပါတယ်ခင်ဗျာ